တော်ရရှိမြတ်မြတ်တရုတ်နိုင်ငံအနေနဲ့နိုင်ငံပိုင် TV ရုပ်မြင်သံကြားနဲ့ရေဒီယိုဌာန၃ခုပေါင်းစည်းလိုက်ပြီးတော့ Voice of China လို့ခေါ်တဲ့သတင်းမီဒီယာကြီးတစ်ခုအဖြစ်ဖွဲ့စည်းလိုက်ပါပြီ။တရုတ်သမ္မတရှီကျင်းပင်ကတရုတ်နိုင်ငံဟာကမ္ဘာတည်ငြိမ်ငြိမ်းချမ်းဖွံ့ဖြိုးရေးလှုပ်ဆောင်ပေးနေတယ်ဆိုတဲ့ပုံရိပ်ပေါ်လာအောင်တရုတ်သတင်းမီဒီယာတွေကပြုပြင်ပြောင်းလဲရေးလုပ်ရမယ်လို့ပြောပြီးအခုလိုပေါင်းစည်းလိုက်ပြီးလို့တရုတ်အစိုးရရဲ့ဆင်ဟွာသတင်းဌာနကပြီးခဲ့တဲ့အပတ်တည်းမှာကြေညာခဲ့တာပါ။အရင်ပြည်တွင်းဝါဒဖြန့်မှုအဓိကလုပ်နေတဲ့တရုတ်အစိုးရမီဒီယာအနေနဲ့အခုကမ္ဘာစင်မြင့်မှာဘလို့ဖြစ်လာနိုင်ပါတယ်လဲဒီအကြောင်းကို VOE သတင်းတောက် Victor BT ပေးမြန်းထားတာကိုကိုဝင်းမြင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
တရုတ်သမ္မတရှီအနေနဲ့သမ္မတနေရာမှာချိန်တလောက်ဆက်နေနိုင်ဖို့တရုတ်ပြည်သူကွန်ဂရက်ပါတီကအရင်သမ္မတသက်တမ်းကန့်သက်ထားတာကိုဖျက်ပေးပြီးမှအခုလည်းသမ္မတရှီပြောခဲ့တယ်လို့တရုတ်နိုင်ငံရဲ့ပုံရိပ်ကမ္ဘာမှာကြည့်ကောင်းလာအောင်လုပ်ပေးဖို့ Voice of China တရုတ်အသံကိုပေါင်းဆက်ထူထောင်လိုက်တာပါကမ္ဘာမှာတရုတ်တန်ကြဲကြဲလောင်လောင်နဲ့အားကောင်းကောင်းကြားနိုင်အောင်ဒီ Voice of China မှာ CCTV လို့အတူကောက်ခေါ်တဲ့တရုတ်ဘဟုရုပ်မြင်သံကြားဌာန China Radio International ခေါ်တရုတ်နိုင်ငံတကာအသံနဲ့ China National Radio ခေါ်တရုတ်အမျိုးသားအသံသတင်းဌာနတွေကိုတရုတ်ကွန်မြူနစ်ပါတီရဲ့လူထုဆက်ဆံရေးဌာနအောက်မှာပေါင်းဖွဲ့လိုက်တာပါတချို့အနောက်နိုင်ငံသတင်းမီဒီယာဌာနတွေကတော့ဒါဟာတရုတ်ကွန်မြူနစ်ပါတီအနေနဲ့အများပြည်သူအမြင်နဲ့ကမ္ဘာမှာတရုတ်ပုံရိပ်ကောင်းလာအောင်လုပ်ဖို့ပေါင်းစည်းလိုက်တဲ့ကမ္ဘာအကြီးဆုံးဝါဒဖြန့်ရန်တရားကြီးဖြစ်တယ်လို့ဆိုနေပါတယ်။တိုကီယိုခြေဆိုင်မဟာပြည်ဝလိလာရေးဂျပန်အဖွဲ့ကသုတေသီ Grand News Sam ကတော့ဒါကတရုတ်ရဲ့အောင်မြင်ပြီးသားကမ္ဘာမီဒီယာချဲ့ထွင်မှုအပေါ်ဆက်လုသွားမှာဖြစ်တယ်လို့အခုလိုဆိုပါတယ
်။တရုတ်နိုင်ငံအနေနဲ့ဒီနေရာမှာအလုပ်ဖြစ်အောင်အများကြီးလုပ်ပြီးနေပါပြီ။ဥပမာတရုတ်ပြည်သူနေစဉ်သတင်းစာကိုအမေရိကန်ကထင်ရှားတဲ့သတင်းစာတွေထဲမှာကြားညက်ထည့်ပေးတာမျိုးနောက်ဟိုတယ်မှာတွေ့နေရတဲ့နိုင်ငံသားအခြေဆိုင်တရုတ် TV network သတင်းတွေမှာလဲ professional သတင်းကြွန့်ကျင်မှုရှိထားပုံနဲ့တရုတ်နိုင်ငံမှာဖြစ်နေတာတွေကိုတင်ဆက်နေတာအပြင်ဒါတွေအားလုံးတဒံနဲ့ထွက်တဲ့ပုံနဲ့ချိတ်ဆက်ဝါဒဖြန့်ပြီးတရုတ်ကိုစာနာပေးနိုင်တဲ့ပြည်သက်မျိုးရှိလာအောင်ပြစ်မှတ်ထားတဲ့နိုင်ငံတွေမှာလုံနိုင်နေပါပြီ
ဒါပေမဲ့တရုတ်နိုင်ငံအတွင်းသတင်းမီဒီယာဖိနှိပ်ချိန်ချောက်မှုတွေကြောင့်ကမ္ဘာအဆင့်ကိုတက်ရမှာအကန့်အသတ်စင်ခေါ်မှုတွေကတော့ဆက်ရှိနေနိုင်တယ်လို့သူကဆက်ပြောပါတယ
်။ He talks about spreading the word overseas but
တရုတ်သမ္မတကတရုတ်သတင်းတွေကိုနိုင်ငံသားမှာပြန့်အောင်ဖြန့်ဖြူးနိုင်ဖို့ပြောလာတယ်ဆိုပေမဲ့နိုင်ငံသားသတင်းတောက်တွေအနေနဲ့အထူးသဖြင့်ဘီဂျင်းအခြေစိုက်အနောက်နိုင်ငံသတင်းတောက်တွေဆိုရင်ပေါ့နော်ဗီဇာရဖို့ခက်ခဲလိရှိပါတယ်။သူတို့ကိုထောင်လိုင်းရင်းတွေကလည်းအနှောက်ယှက်ပေးလိရှိပါတယ်။သူတို့ရေးတာတွေကိုအနီးကပ်စောင့်ကြည့်လိရှိပါတယ်။သူတို့တခုခုမှားရင်းမိရင်ပိုနှောက်ယှက်ခံရတယ်ဖိအားပေးခံရပါတယ
်ဒီအတူတည်ဒီနူဆမ်ကဆက်ပြီးဝီဂါရေးပြင်တိဘက်ရေးဖလန်ကုန်းဘာသာရေးလှုပ်ရှားမှုတွေမှာလည်းတရုတ်စိုးရရဲ့သတင်းမီဒီယာပေါ်စောင့်ကြည့်ထိန်းချုပ်မှုတွေရှိနေပေမဲ့အခုလိုသတင်းဌာနတွေချက်ထွင်တာအပြင်နိုင်ငံတကာတက္ကသိုလ်တွေနဲ့မူဝါဒလေ့လာရေးအဖွဲ့တွေမှာလည်း Confucius Institute အဖွဲ့မျိုးနဲ့ချက်ထွင်လာတာကြောင့် Australia, New Zealand နဲ့ American နိုင်ငံမှာတောင်ဝါဒဖြန့်မှုကတစုံတရာထိရောက်လာနေတယ်လို့ဆိုပါတယ
်
ဒီနိုင်ငံတွေအားလုံးနဲ့မှာတရုတ်နဲ့ပတ်သက်ပြီးထင်မြင်ချက်နဲ့ခံစားချက်တွေအမျိုးမျိုးဖြစ်နေပါပြီတချို့ကအဆိုးမြင်ကြတယ်ဒါပေမဲ့တချို့အတွက်တော့တရုတ်နိုင်ငံရဲ့ပုံရိပ်ကိုညင်ညင်သာသာလေးဖြစ်အောင်လို့ဖန်တီးယူတဲ့နေရာမှာအတိုင်းအတာတစ်ခုထိအောင်မြင်နေတာကိုတွေ့ရပါတယ
်ဒါပေမဲ့လည်းတရုတ်နိုင်ငံကသတင်းထောက်တွေကိုနိုင်ငံတကာမှာကောင်းကောင်းမွန်မွန်ဆက်ဆံနေတယ်လို့တရုတ်နိုင်ငံဘက်ကပြန်ဆက်ဆံပြီးသတင်းစုံစမ်းခွင့်လွတ်လွတ်လပ်လပ်ပေးမှသာတရုတ်ပုံရိပ်ကမ္ဘာမှာကောင်းလာနိုင်မှာဖြစ်ပြီးအခုလိုတရုတ်ကလိုချင်တဲ့ပုံစံအများအမြောက်ဝါဒဖြန့်ဖိလုပ်နေရင်တော့ထူးမှာမဟုတ်ဘူးလို့သုတေသီနျူဆမ်ကဆက်ပြောခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြသွားတာဖြစ်ပါတယ်